္ဂလာညနေခင်းမှာတော်ရရှင်များရှင်2018ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25နဲ့25ရူကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ကနေဒါမှာထိန်းသိမ်းခံထားတဲ့တရုတ်စစ်သွေးရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတဲ့အမှုဆောင်ရရှိကိုအာမခံနဲ့လှုပ်ပေးတဲ့မင်းဒီကနေ့ကြားနာမှာဖြစ်ပါတယ်။ကချင်ပြည်နယ်ကထောင်နဲ့ချီတဲ့အမျိုးသမီးတွေနဲ့မင်းကလင်းငယ်တွေတရုတ်နိုင်ငံမှာဇနီးမယားဖြစ်ရောင်းစားခံရတဲ့အကြောင်းသူတေသနာလေးလာချက်တခုကဖော်ပြပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ရိုဟင်ဂျာတွေကိုနှိပ်ကွပ်မှုနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုတွေစစ်မှတ်ဆရာပြစ်မှုကျူးလွန်မှုတွေဖြစ်ခဲ့တဲ့ဆိုပြီးအမေရိကန်အခြေစိုက်အဖွဲ့အစည်း3ခုကအစိုးရခန်းစာထုတ်ပြန်ပါတယ်။ဒီအပေါ်မှာအမေရိကန်ပြည်ထောင်စုကမြန်မာတန်ယုံတန်မတ်ဖက်ကဘယ်လိုတုံ့ပြန်ပါသလဲ
။ Holocaust Museum မှာလူတွေကိုလည်းကျွန်တော်တို့တွေ့ဖို့ရှိပါတယ်။တွေ့ပြီးတော့သူတို့စီကသူတို့ပြောတဲ့စာတွေကိုလည်းနားထောင်တဲ့အပြင်ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့
တန်မကြီးဦးအောင်လေးပါရှင်။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာနိုင်ငံမှာအခရီးလိုက်စားမှုဟာကြီးမားတဲ့အတားအဆီးအဟန့်အတားတစ်ခုဖြစ်နေတယ်လို့သမရဦးဝင်းမြင့်ကအတိအမှတ်ပြုလက်ခံပြောဆိုလိုက်တဲ့သတင်းနောက်အတရေဖြတ်မှုပုံမှန်နဲ့တရားစွဲဆိုခံထားရတဲ့စစ်ပွဲရရေးဦးဆောင်သူကချင်းလှုပ်ရှားသူ၃ဦးကိုဒီကနေ့မြေကြီးနားတရားရုံးကနေငွေဒဏ်နဲ့ထောင်ဒဏ်ချမှတ်လိုက်တဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ကနေဒါနိုင်ငံမှာထိသိမ်းခံထားပြီးအမေရိကန်ကိုလွှဲပြောင်းပို့ဆောင်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တရုတ်စစ်သွေးရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတဲ့အမှုဆောင်ရရှိကိုအာမခံနဲ့လွှတ်ပေးတဲ့မင်းဒီနေ့တရားရုံးမှာကြားနာမှာဖြစ်ပါတယ်။ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နာရီဌာနအကြီးအကဲလည်းဖြစ်တဲ့မန်ဝမ်ချိုကိုစနေနေ့ကပဲ Vancouver မြို့လေဆိပ်မှာကနေဒါအာဏာရှင်တွေဖမ်းဆီးလိုက်တာပါ။သူ့ပေါ်ဘလို့ဆွဲချက်တင်ထားတယ်ဆိုတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ကနေဒါနိုင်ငံကသတင်းစာတစ်စောင်ဖြစ်တဲ့ Global Mail ကတော့ယူရန်ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့တန်တရားနဲ့ဖန်ဆီးတာဖြစ်တဲ့ကြောင့်ဖော်ပြပါရယ်အမေရိကန်ကတော့ Huawei ကုမ္ပဏီဟာအမေရိကန်ရဲ့တံခတ်မှုတွေကိုချိုးဖောက်တယ်ဆိုပြီးလွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကမတင်ငါဖြစ်နေတာပါအာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့တွေ့ဆုံခဲ့ကြပြီးတွင်ကုန်ငွေတွေပြန်လည်တိုးမြင့်ကောက်ခံနေတာတွေကိုရပ်ပေါင်း90ကျားရပ်ဆိုင်ထားဖို့သဘောတူညီချက်ရတဲ့နေ့မှာပဲဖန်ဆီးခံလိုက်ရတာလည်းဖြစ်ပါတယ်တယ်လီဖုန်းအင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပစ္စည်းတွေထုတ်လုပ်ရမှာကမ္ဘာအကြီးဆုံးကုမ္ပဏီလည်းဖြစ်အစိမ့်မြက်လက်ကင်ဖုန်းထုတ်လုပ်မှုမှာတတိယအကြီးဆုံးလည်းဖြစ်တဲ့ Huawei ကုမ္ပဏီရဲ့အမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတရုတ်နိုင်ငံကတောင်းဆိုထားပါတယ်
တရုတ်နိုင်ငံရှန်ဆန်းပြည်နယ်မှာအခြေစိုက်တဲ့ Huawei ကုမ္ပဏီထုတ် smartphone တွေဟာကမ္ဘာ smartphone ဈေးကွက်မှာမကြခင်ကပဲ iPhone တွေကိုကျော်တက်ပြီးတော့ဒုတိယအကြီးအကဲ smartphone တွေဖြစ်ခဲ့ပါတယ်။ပထမအကြောင်းအကျဆုံးကတော့ Samsung ကုမ္ပဏီထုတ်ဖုန်းတွေပါ။ Huawei ဟာဒီကျိုးမဲ့ internet ဆက်သွယ်မှုအမြန်ဆုံးဖြစ်မဲ့ 5G ကွန်ရက်တွေကိုတည်ဆောက်ဖို့ကမ္ဘာတဝန်းက telecom လုပ်ငန်းကြီးတွေနဲ့အပြိုင်တီထွင်နေတဲ့ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190လောက်မှာ Huawei ကုန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေရှိပါတယ်။ဝန်ထမ်းပေါင်းသသိန်းခွဲလောက်ရှိပြီးတော့ smartphone တွေသာမက laptop ကွန်ပျူတာတွေရုပ်မြင်သံကြားတွေကိုလည်းထုတ်လုပ်ပါရဲနောက်ဆုံးပေါ် Huawei အစင်းမြင့် smartphone တစ်လုံးကိုဒေါ်လာ600ကနေ800ကျားပေးရပြီးတော့အာရှနဲ့အာဖရိကနိုင်ငံတွေမှာ Huawei ဖုန်းတွေအများပုံမြင်လာနေပါတယ် Huawei smartphone တွေကတစ်ဆင့်တရုတ်အစိုးရကအချက်လက်တွေကိုထောက်လှမ်းနေတယ်လို့ American အစိုးရကပြောပြီးတော့အစိုးရဝန်ထမ်းတွေကိုသူတို့ဖုန်းတွေမတုံးအောင်လို့အမိန့်ထုတ်ထားတဲ့အပြင်ပြည်သူတွေကိုလည်းမတုံးကြဖို့အတွက်ထောက်လှမ်းရေးဌာနကတိုက်တွန်းထားပါတယ်။ Huawei smartphone တွေနဲ့ပတ်သက်တဲ့လုံခြုံရေးစိုးရိမ်စရာ Britain နိုင်ငံမှာဖြစ်ခဲ့တယ်လို့ New Zealand နဲ့ Australia နိုင်ငံတွေမှာဆိုရင်သူတို့ရဲ့ 5G ကွန်ရက်တွေကို Huawei ကုမ္ပဏီထုတ်ပစ္စည်းတွေချိတ်ဆက်လို့မရအောင်တားမြစ်ထားပါတယ်။
ယမန်နိုင်ငံညင်းကြေးစနေဝဲမှာအစိုးရကအလေးနဲ့ထားမထားဆိုတာဒီနေ့ဆုံးဖြတ်မှာဖြစ်တဲ့အကြောင်းဟူတီတပုံတွေကပြောလိုက်ပါတယ်။စနေဝဲဝင်မလေးပြင်မဲ့လဲစနေနိုင်ငံကစနေဝဲမှာတစ်ဖက်ကအလေးနဲ့ဘလောက်ထားတယ်ဆိုတာကိုဆုံးဖြတ်မှာဖြစ်တဲ့အကြောင်းတပုံပြောခွင့်ရကမနေ့ကပြောလိုက်တာပါ။ကုလသမဂ္ဂကကမ္ဘာကထလုံစီစဉ်နဲ့ညင်းကြေးစနေဝဲကိုတော့စနေနိုင်ငံစတော့ဟ ோம் မြို့မြောက်ဘက်ရင်ဘုံမြို့မှာကျင်းပနေတာဖြစ်ပါတယ်။ယူရနိုင်ငံကအားပေးထောက်ခံထားတဲ့ဟူတီတပုံတွေနဲ့ဆော်ယီနိုင်ငံရဲ့ထောက်ခံမှုရထားတဲ့အစိုးရတို့ကြား2016ခုနှစ်ကစလို့ပထမဆုံးအကြိမ်ဆွေးနွေးမှုတွေပြန်ဆတာလည်းဖြစ်ပါတယ်။ကုလသမဂ္ဂထုတ်ကိုယ်ဆွဲမာတင်ဂရစ်ကတော့တနေ့ကဆွေးနွေးမှုတွေအတွင်းတိုးတက်မှုတချို့ရှိခဲ့တဲ့အကြောင်းနဲ့အကျဉ်းသားလဲလဲရေးနှစ်ဖက်ကြားသဘောတူညီမှုရခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်။
ကောက်ချနေကကွယ်လွန်သွားတဲ့ American သမ္မတဟောင်း George H.W. Bush ရဲ့ရုပ်အလောင်းကို Texas A&M တက္ကသိုလ်တွေကသမ္မတစာကြီးတိုင်းဝင်းထဲမှာမြုပ်နှံထားလိုက်ပါပြီ။ Washington မြို့တော်မှာနိုင်ငံတော်စာပနအခမ်းအနားတွေပြုလုပ်ခဲ့ပြီးတဲ့နောက်42ယောက်မြောက်သမ္မတရဲ့ရုပ်အလောင်းကိုသူနေထိုင်ခဲ့တဲ့ Texas ပြည်နယ်ကိုဂျာတာဘရင်းကပြန်ပြီးတည်ဆောင်သွားခဲ့တာပါ။ဂျာတာဘရင်းနေ့လယ်ပိုင်းက Houston မြို့မှာစာပနအခမ်းအနားကျင်းပပြီးတဲ့နောက်သူ့ကိုနောက်ဆုံးမြုပ်နှံမဲ့နေရာစီကိုအထူးမြတ်ထားနဲ့တည်ဆောင်သွားခဲ့ပါတယ်။Texas A&M တက္ကသိုလ်ရှိရာ College Station ကိုသွားတဲ့မိုင်80လောက်ခရီးတစ်လျှောက်ပြည်သူတွေကလမ်းတစ်ဖက်တစ်ချက်ကနေတမရကိုနောက်ဆုံးနှုတ်ဆက်ဂုဏ်ပြုခဲ့ပါတယ်။ဂျာတာဘရင်းနေ့ညနေနှောင်းပိုင်းမှာတော့ဒီ Texas A&M တက္ကသိုလ်ဝင်တွေကတမရ George W. Bush ဖွင့်လှစ်ခဲ့တဲ့စာပြလိုက်စာကြီးတိုင်းမှာဒီမိသားစုဝင်တွေသာပါတဲ့နောက်ဆုံးအောက်မေ့ပွဲအခမ်းအနားကိုပြုလုပ်ခဲ့ပါတယ်။ဒီအောက်မေ့ပွဲအခမ်းအနားပြီးမှာတော့အကွဲလွန်သူ George H.W. Bush ကိုမိသားစုတီးသန့်တင်းဆိုင်မြေနေရာမှာနောက်ဆုံးမြှုပ်နှံခဲ့ပါတယ်။ကွဲလွန်သူဇနီး Barbara Bush နဲ့သုံးနှစ်သမီးရွယ်တွေကကွဲလွန်သွားခဲ့တဲ့သမီး Robin တို့ရဲ့ရုပ်အလောင်းတွေပြီးမှာသမ္မတ George H.W. Bush ကိုမြှုပ်နှံထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကစီးပွားရေးကတိကြုံရတဲ့ချင်းပြည်နယ်ကထောင်နဲ့ချီတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကအိန္ဒိချင်းတရုတ်နိုင်ငံကိုတရားဝင်ပို့ဆောင်ပြီးတရုတ်နိုင်ငံသားတွေရဲ့ဇနီးမယားဖြစ်အတင်းအကျပ်လက်ထပ်ခိုင်းတာတွေရှိနေတဲ့အကြောင်းအမေရိကန်ပြည်သူ့ကသုတေသနလေးလာချက်အသစ်ကဖော်ပြပါတယ်။ John Hopkins Bloomberg တက်သူလူလူချမ်းမာရေးဌာနရဲ့သုတေသနလေးလာချက်အရတရုတ်နိုင်ငံမှာဇနီးမယားဖြစ်အတင်းအကျပ်ပြီးစားခံရတဲ့အမျိုးသမီးခန့်မှန်းချက် 9,500 တိရှိတဲ့အကြောင်းလည်းဖော်ပြခဲ့တာပါ။တိုင်နောင်ကလေးတစ်ယောက်သာရေခွင့်ပြုတဲ့မူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ထက်အမျိုးသမီးဥယျာဉ်က33နှစ်လောက်ရွယ်နေနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေသရင်းကမြန်မာလာအိုကမ္ဘောဒီးယားတို့လိုနိုင်ငံတွေကချုပ်တဲ့သူအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအိမ်အောင်ဖက်ဖြစ်ငွေပေးပေါင်းသင်းနေတာဖြစ်ပါတယ်။တရုတ်နိုင်ငံကနေပြန်လာသူတွေနဲ့ထွက်ပြေးလာသူတွေအပြင်တရုတ်နိုင်ငံမှာရှိနေစေမြန်မာနိုင်ငံကအမျိုးသမီးတွေကိုမေးမြန်းပြုစုထားတဲ့အစီရင်ခံစာထဲမှာတော့အတင်းအကျပ်ပြီးစားခံရတဲ့အမျိုးသမီးတွေကိုအတင်းတာသမီးယူခိုင်းတာတွေရှိတဲ့အကြောင်းလည်းဖော်ပြထားတာပါ။ပြိပခတ်တွေနေရစွန့်ခွာတာတွေနဲ့စည်ရဲကြက်တဲမှုတွေကြောင့်အမျိုးသမီးတွေမြန်မာနိုင်ငံကိုစွန့်ခွာနေကြပြီးတရုတ်နိုင်ငံမှာအမျိုးသမီးအမျိုးသားလူကြီးမမြတ်တမှုတွေကြောင့်အထူးသဖြင့်ဇနီးမယားလူဝတ်ချက်တွေရှိနေတဲ့ကျေးလက်ဒေသတွေမှာဇနီးဖျားမယားတွေဖြစ်နေရောင်းစားခံရတာဖြစ်တဲ့အကြောင်းအစီရင်ခံစာပြုစုသူတို့ဖြစ်တဲ့ဒရူးကော့တလန်ရောဘင်ဆန်ကပြောဆိုခဲ့ပါတယ်။အစီရင်ခံစာအတွက်မေးမြန်းခဲ့သူအမျိုးသမီးတူဟာဆိုရင်လည်းသုံးငွေတိုင်းတိုင်းဇနီးမယားဖြစ်ရောင်းစားခံပြီးသုံးငွေစလုံးအတင်းအကျပ်ကလေးမွေးခိုင်းခဲ့တယ်လို့လည်းဆိုပါတယ်။ပိစားခံရတဲ့အမျိုးသမီးတွေထဲမှာမိသားစုနဲ့ရွာလူကြီးတွေကစီစဉ်တာတွေလည်းပါဝင်လင့်ရှိတယ်လို့ဇနီးမယားဖြစ်ရောက်စားခံရသူတွေထဲမှာအတက်ငယ်လေးဈေးကောင်းရလေဖြစ်ပြီးအမေရိကန်ဒေါ်လာ1000ကနေ1000ဝန်းလောက်ထိပေးရလေရှိတယ်လို့လည်းသူတေသီကပြောပါတယ်။
ကမ္ဘာတဝန်းအာဏာရှင်အစိုးရတွေကသတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ပိတ်ပင်အောင်လို့အမေရိကန်သမ္မတကအားပေးနေတယ်လို့နိုင်ငံတကာလူ့အခွင့်အရေးရှေ့နေအမာဂလူနီကဝေဖန်လိုက်ပါတယ်။သတင်းမီဒီယာတွေဟာပြည်သူရန်သူတွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကနာမည်တက်ပြီးသတင်းလောကကိုဖိနှိပ်တာခွင့်ပြုထားတယ်လို့နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂသတင်းတောက်များအသင်းစုပေးပွဲမှာရှေ့နေဂလူနီကအခုလိုပြောကြားခဲ့တာပါ
။ The chilling effect is real and it has already been felt not only in Myanmar but further afield.
တရားမှုတွေကကြောချမ်းလျာကောင်းလောက်အောင်မရှိနေတာပါမြန်မာနိုင်ငံတခုတည်းတည်းမဟုတ်ပါဘူးဝေးဝေးလန်လန်အထိကိုဖြစ်နေတာလေမြောက်ကိုရီးယားကနေဖိလစ်ပိုင်ဟန်ဂေရီတူရကီနဲ့ဘရာဇီးနိုင်ငံတွေမှာအာဏာရှင်စနစ်အစိုးရတွေကအလားတူဖိနှိပ်မှုတွေကိုလုပ်နေကြတာပါအမေရိကန်သတင်းမီဒီယာတွေဟာပြည်သူရန်သူဖြစ်တယ်လို့အမေရိကန်သမ္မတခေါင်းစဉ်တက်ပြောနေတာကသတင်းလောကအပေါ်အာဏာရှင်အစိုးရတွေရဲ့ဖိနှိပ်မှုကိုခွင့်ပြုတယ်လို့ဖြစ်နေပါတယ်လူငယ်တဲ့နှစ်လကပဲအစ္စတန်ဘူမြို့ကကောင်စစ်ဝင်ရုံးကိုသွားခဲ့တဲ့ဝါရှင်တန်ပို့သတင်းစာတိုက်ရဲ့သတင်းတောက်ဂျမားကာရှိုဂျီနှိပ်စက်တပ်ဖြတ်ခံခဲ့ရပါတယ်
ဟောလိဝုဒ်မင်းသား George Clooney ရဲ့ဇနီးဖြစ်တဲ့ရှေ့နေအမောဂလူနီဟာနိုင်ငံတကာမှာကြော်ကြားတဲ့လူအခွင့်အရေးရှေ့နေတယောက်ဖြစ်ပြီးတော့မြန်မာနိုင်ငံမှာထောင်ချခံထားရတဲ့ Writers သတင်းတောက်ကိုဝလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့အကျိုးဆောင်အဖွဲ့မှာနိုင်ငံတကာဥပဒေအကြံပေးတယောက်အဖြစ်နဲ့ဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကအင်ဒီယန်ဂျွာနာမှာမွတ်စလင်ဆယ်ဦးဥပဒေမဲ့အသက်ခံရမှုကိုသတင်းဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။ကုလသမဂ္ဂသတင်းတောက်များအသင်းကအမောဂလူနီကို2018ခုနှစ်ရဲ့ဂုံတူးဆောင်ကမ္ဘာနိုင်ငံသားသူချီးမြှင့်ခဲ့တာဖြစ်ပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးသစ်ဖြစ်လက်ရှိနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနော်ရက်ကိုသမ္မတဒေါ်နယ်ထရမ့်ကခန့်အပ်ဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ် ဒီဝန်ကြီးညာချက်ကတော့သမ္မတကတွတ်တလူမှုကွန်ရက်ကနေဒီနေ့ကြေညာမယ်လို့ခန့်မှန်းထားကြတာပါ။အမေရိကန်သတင်းဌာန Fox News မှာအစီအစဉ်တင်ဆက်သူနဲ့သတင်းတောက်ဖြစ်တာဝန်ယူခဲ့ဘူးသူ Norata နိုင်ငံတကာနဲ့ပြည်တွင်းရေးကိစ္စတွေကိုထိတွေ့ဘူးသူဖြစ်တယ်လို့ထိတ်တန်းနိုင်ငံရေးသမားတွေနဲ့စစ်ပတ်ဆိုင်ရာအရာရှိတွေကိုမေးမြန်းမှုတွေအတွေ့အကြုံရှိသူတူဖြစ်နေတယ်နိုင်ငံချိုင်းဝန်ကြီးဌာနကထုတ်ပြန်တဲ့ကိုရေးချင်းမှာဖော်ပြပါရယ် Fox News သတင်းဌာနမှာမဟုတ်ခင်မှာတော့ ABC News သတင်းဌာနမှာအလုပ်လုပ်ခဲ့ကြတာပါ။ကုလသမဂ္ဂတမန်ကြီးသည့်ဖြစ်အစိုးပြုခံရပြီးသူကိုယ်တိုင်ကလက်ခံခဲ့မယ်ဆိုရင်တော့ရာထူးခံရရေးတည်ပြုနိုင်မှုလွှတ်တော်ကကြားနိုင်ရမှာတန်တမန်ရင်းနဲ့မူဝါဒချမှတ်ရမှာအတွေ့အကြုံအားနည်းတဲ့အပေါ်အပြည့်အထံမေးခွန်းထုတ်ခံမယ်အလားအလာတွေလည်းရှိနေပါတယ်
။ New Jersey ပြည်နယ်ဘက်ဒ်မင်တန်မြို့ကသမ္မတဒေါ်နယ်ထရန့်ပိုင်တဲ့ကောက်ကွင်းမှာအထောက်အထားမရှိတဲ့တရားမဝင်နိုင်ငံပြောင်းလာသူအလုပ်တော်တော်များများအလုပ်လုပ်နေတယ်လို့အထင်ကြီးတဲ့သတင်းစာကြီးကထုတ်ဖော်ရေးသားခဲ့ပါတယ်။ကောက်ကွင်းမှာအလုပ်လုပ်နေတဲ့အလုပ်သမားနှစ်ယောက်ကိုတွေးဆမေးမြန်းချက်တွေပေါ်မှာအခြေခံပြီးတော့ New York Times သတင်းစာကြီးကကြာသပတေးနေ့ကသတင်းဖော်ပြခဲ့ပါတယ်။ Guatemala နိုင်ငံကတရားမဝင်ရောက်နေတဲ့ Victoria Morales ကသူတို့လိုအထောက်အထားမရှိသူတွေကတမရဝင်ငွေရအောင်လှုပ်ပေးနေတာကိုတမရကတည့်ရနဲ့စော်ကားပြောနေတာကိုမခံနိုင်တော့ဘူးလို့ပြောပါတယ်။ Costa Rica နိုင်ငံကရောက်လာတဲ့ Sandra Diaz ကလည်းတမရရဲ့ကောက်ကွင်းမှာတရားမဝင်အထောက်အထားမရှိတဲ့သူတွေအများကြီးအလုပ်လုပ်နေကြတယ်လို့ပြောပါတယ်။သူကိုယ်တိုင်လည်းတရားမဝင်နေထိုင်ခွင့်တရားဝင်နေထိုင်ခွင့်မရှိခဲ့စဉ်ကတမရရဲ့အဲ့ဒီကလပ်မှာအလုပ်လုပ်ခဲ့တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်ခဲ့မှုနဲ့ပတ်သက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုတွေစစ်မှတ်ဆိုင်ရာပြစ်မှုကျူးလွန်မှုတွေဖြစ်ခဲ့တဲ့ဆိုပြီးအမေရိကန်အဖွဲ့အစည်း၃ခုရဲ့မကြသေးခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာတွေဟာမြန်မာအစိုးရရဲ့ရခိုင်ပြည်နယ်အရေးကြိုးပမ်းမှုတွေအပေါ်မှာအထောက်အကူမဖြစ်စေဘူးလို့အမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာတန်ယုံကတုံ့ပြန်လိုက်ပါတယ်။ဒီကြောင့်အမေရိကန်အခြေစိုက်ဒီမြန်မာတန်အမတ်ကြီးဦးအောင်လင်းနဲ့ကိုကျော်အောင်လင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကနှိမ်နှင်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတော်တော်များများကမြန်မာစစ်တပ်နဲ့အစိုးရအပေါ်မှာဖိအားတွေတောက်လျှောက်ပေးနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကလည်းအမေရိကန်ကအဖွဲ့အစည်း3ခုဖြစ်တဲ့ United States Commission on International Freedom, Holocaust ပြတိုက် Public International Law and Policy Group ဆိုတဲ့အဖွဲ့အစည်း3ခုကရိုဟင်ဂျာတွေနှိပ်ကွပ်ခံရတာနဲ့ပတ်သက်ပြီးအစီရင်ခံစာတွေထုတ်ပြန်ခဲ့ကြပါတယ်။ဒီအစီရင်ခံစာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ထောက်ပြနေကြတာပါ။တကယ်တော့ဒီအဖွဲ့အစည်းတွေက Washington DC မြို့တော်မှာခြေစိုက်တဲ့အဖွဲ့အစည်းတွေဖြစ်ကြပေမဲ့လည်းမြန်မာတန်ယုံနဲ့အဆက်အသွယ်လုပ်တာက Holocaust ပြတိုက်တစ်ခုပဲရှိတယ်လို့ Washington DC မြန်မာတန်ယုံကတာမတ်ဦးအောင်လင်းကပြောပါတယ်
။ Holocaust Museum တစ်ခုပဲကျွန်တော်တို့နဲ့အဆက်အသွယ်ရှိပါတယ်။သူတို့ Holocaust Museum မှာလူတွေကိုလည်းကျွန်တော်တို့တွေ့ဖို့ရှိပါတယ်။တွေ့ပြီးတော့သူတို့စီကသူတို့ပြောတဲ့ကိစ္စတွေကိုလည်းနားထောင်နေပြီးတော့ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့သဘောထားကိုပြောပြဖို့ရှိပါမယ်။ Channel အဖွဲ့အစည်းတစ်ခုကတော့သူတို့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်သွယ်တာမရှိပါဘူးခင်ဗျာ
။ American ရပ်ဖွဲ့အဖွဲ့အစည်းတချို့နဲ့ American ဆိုးရကပါမြန်မာစစ်တပ်နဲ့မြန်မာအစိုးရတို့ရဲ့ရခိုင်ပြည်နယ်အရေးကင်တွဲပုံတွေအပေါ်ဝေဖန်မှုတွေဖိအားပေးမှုတွေရှိနေတယ်ဆိုပေမဲ့လည်းမြန်မာနဲ့အမေရိကန်အစိုးရနှစ်ခုအကြားဆက်ဆံရေးကတော့ထူးထူးခြားခြားပြောင်းလဲမှုတွေမရှိဘူးလို့တန်မတ်ဦးအောင်လင်းကပြောပါတယ
်အမေရိကန်အစိုးရအင်ဂျူဒွန်နဲ့အမေရိကန်နိုင်ငံတရားရေးဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့မြန်မာတန်ယုံကအများအားဖြင့်တွေ့မှုရှိပါတယ်ရှိပြီးတဲ့အပြင်ကိုသူတို့သိကျင်နေတဲ့ကိစ္စကျွန်တော်တို့ကလည်းပြောကျင်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့အများအားဖြင့်တွေ့ပြီးတော့နားထောင်ခြင်းကျွန်တော်တို့ဘက်ကနေပြီးတော့ပြောဆိုခြင်းများပြုလုပ်နေပါတယ်ကျွန်တော်တို့ဘက်ကတော့နိုင်ငံဆက်ဆံရေးကိုအမြဲတမ်းကောက်မွန်အောင်ကြိုးပမ်းနေပါတယ်ဆိုတဲ့ဟာတွေကိုသူတို့အသိပေးနေပါတယ
်အမေရိကန်အစိုးရဘက်ကဒါမှမဟုတ်နိုင်ငံရေးဝန်ကြီးဌာနဘက်ကဒီမြန်မာတန်ယုံကနေတဆင့်မြန်မာအစိုးရကိုဖိအားပေးတိုက်တွန်းတာတွေရှိနေလားခင်ဗျအ
ခုအချိန်ထိတော့လောလောဆယ်ခင်ဗျပြောတဲ့ဟာမျိုးတွေမရှိပါဘူးခင်ဗ
ျမြန်မာတန်ယုံကဒီဇင်ဘာလ6ရက်နေ့ဆွဲနဲ့နေ့တုန်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ကပြဿနာတွေဟာနေချင်းညချင်းဖြေရှင်းလို့ရတဲ့ပြဿနာတွေမဟုတ်တဲ့အပြင်ကင်တွယ်ဖြေရှင်းမှုမမှန်ကန်ရင်မြန်မာနိုင်ငံတွေကမတူညီတဲ့လူမှုအတိုင်းဝိုင်းနေကြအယူဝါဒကွဲပြားမှုတွေနဲ့တင်းမာမှုတွေလည်းပိုပြီးတော့ဖြစ်လာစေလိမ့်မယ်လို့ဖော်ပြထားပါတယ်။ရိုညာတွေနဲ့ပတ်သက်ပြီးတော့လူခွင့်ရချိုးဖောက်ခံရမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာအခြေအနေမှန်တွေသိနိုင်အောင်နိုင်ငံတကာပုဂ္ဂိုလ်တွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တစ်ရပ်ကိုဇော်လန်လာကဖွဲ့စည်းတက်ခဲ့ပြီးတော့အဲ့ဒီဖွဲ့ရဲ့အစီရင်ခံစာကိုလည်းတနည်းအတွင်းထုတ်ပြန်မှုရှိတယ်လို့ဆိုပါတယ်။ရိုညာတွေအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းသိကျင်တဲ့အဖွဲ့အစည်းတွေအတွက်ဒီကော်မရှင်ကဖြေရှင်းပေးနိုင်ဒီကော်မရှင်ကဖြေရှင်းပေးနိုင်လိမ့်မယ်လို့လည်းတာမတ်ဦးအောင်လင်းကယူဆပါတယ
်။စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေဟာပွင့်လင်းမြင်သာမှုရှိမယ်။ ထိတဲ့ဆက်ဆံတင်းတဲ့လူတွေအားလုံးကိုထိတွေ့ဆက်ဆံသွားမယ်လို့လည်းသူတို့ကကြေညာထားပြီးဖြစ်ပါတယ်။သူတို့ကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့သိကျင်သူတွေအားလုံးကိုသူတို့အနေနဲ့ထိတွေ့ပြီးတော့ဖြေရှင်းပေးနိုင်လိမ့်မယ်လို့တော့ကျွန်တော်တို့ယူဆပါတယ
်။အစီအခံစာထုတ်တဲ့အဖွဲ့အစည်းတွေအပေါ်မှာအခုကြေညာချက်ထုတ်ပြီးတော့ဒါတွေလုပ်နေတယ်ဆိုတာမျိုးတော့အသိပေးရတယ်ပေါ့လေ။ဟိုဒါမြန်မာလိုကျွန်တော်တွေ့ရတာပါအင်္ဂလိပ်လိုသူတို့စီဓာတ်ရဲ့အသိပေးတာမျိုးတွေဒီအဖွဲ့အစည်းတွေကိုလည်းမြန်မာဆိုရနဲ့ထိတွေ့ဆွတ်ဆန်မှုတိုက်တွန်းတာတွေကိုတာမန်ကြီးတို့ဘက်ကလှုပ်လာခင်ဗျ
။ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့နဲ့နိုင်ငံနဲ့ပတ်သက်ပြီးတော့သိကျင်တဲ့ဒီနိုင်ငံမှာရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သိကျင်တဲ့လူတွေအားလုံးကိုထိတွေ့ဖို့တော့ရှင်းပြဖို့အများအားဖြင့်သိရှိပါတယ်။
ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာအမြင်မျိုးမျိုးရှိနေကြပြီမဲ့လည်းတကယ့်အခြေအနေတွေကိုမြန်မာနိုင်ငံကပို့ပြီးတော့သိတယ်လို့လည်းဥအောင်လင်းကဆိုပါတယ
်ကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာကနေပြီးတော့သူတို့အနေနဲ့အမြင်မျိုးမျိုးရှိကြပါတယ်စိုးရိမ်မှုတွေလည်းရှိကြတယ်ဆိုတာသိပါတယ်သူတို့စိုးရိမ်မှုတွေရှိပေမဲ့လည်းကျွန်တော်တို့နိုင်ငံရဲ့ရေးကိစ္စကိုကျွန်တော်တို့ကဒါအပြည့်ဆုံးဖြစ်ပါတယ်ဆိုတဲ့ဟာလေးကိုတော့ VOA မြန်မာပရိသတ်တွေကိုကျွန်တော်ပြောပြခြင်းပါတယ်မြန်မာနိုင်ငံရဲ့အကြောင်းကိုကျွန်တော်တို့နိုင်ငံကဒါတည်နေတဲ့အတွက်ကြောင့်ဒီရည်တည်ချက်ပေါ်မူတည်ပြီးတော့လဲကျွန်တော်တို့ ਨੇ ထိတွေ့တဲ့လူတွေကိုလည်းအတိပေးနေပါတယ
်မြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားမှာရောဘင်္ဂလားဒေ့ရှ်အစိုးရနဲ့ကြားမှာပါနားလည်မှုစာချုပ်လွှာတွေချုပ်ဆိုပြီးတော့လှုပ်ဆောင်နေတဲ့ကိစ္စတွေကိုအမေရိကန်ပြည်သူတွေသိစေချင်တယ်လို့လဲဝါရှင်တန် DC မြို့တော်မြန်မာတန်ရုံးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်တော်ရရှိနေရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတန်းအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲ။ဒီမိုကရေစီထွန်းကားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်တားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။မနေ့ပြန်စနေညဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးဖွံ့ဖြိုးတိုးတက်ရေးမှာအခရီးလိုက်စားမှုဟာကြီးမားတဲ့အတားအဆီးအဟန့်အတားတစ်ခုဖြစ်တဲ့ဆိုတာကိုသမရဦးဝင်းမြင့်ကအတိအမှတ်ပြုလက်ခံပြောဆိုလိုက်ပါတယ်။ဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာအခရီးလိုက်စားမှုတိုက်ဖြတ်ရေးနေ့အထိမ်းအမှတ်ပေးပို့တဲ့တဝင်လွှာမှာသမရကအဲ့လိုပြောထားတာပါ။တစ်ဖက်မှာလည်းအခရီးလိုက်စားမှုဆွတ်ဆွဲချက်အသီးသီးနဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်ကမနှစ်ကထက်စာရင်ဒီနှစ်မှာတိတိတသားတိုးလာတယ်ဆိုတာကိုကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားနဲ့သတင်းစာရှင်းလင်းပွဲကိုကိုတိုင်သွားပြီးသတင်းယူထားတဲ့ VOA သတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။အစိုးရအနေနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာကဏ္ဍတည်တည်ကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေခြင်းအဂရိလိုက်စားမှုဟာအဓိကအဟန့်အတားတစ်ခုဖြစ်နေရဆိုတာကိုသမ္မတဦးဝင်းမြင့်ကသူ့ရဲ့တောင်းလာထဲမှာဖော်ပြပြောဆိုထားတာပါ။အ
ဂရိလိုက်စားမှုသည်ခင်မီဖွံ့ဖြိုးတိုးတက်သည့်နိုင်ငံတော်တည်ဆောက်ရေးအတွက်အဓိကကျသည့်ခလုတ်တည်င်းဖြစ်နေသည်ကိုနားလည်သဘောပေါက်ပါသည်။အဂရိလိုက်စားမှုသည်နိုင်ငံ၏စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှင့်ပြည်သူလူထု၏လူနေမှုအဆင့်အတန်းမြင့်မားရေးဆင်းရဲနှောင့်ပါမှုလျှော့ချရေးနိုင်ငံခြားယဉ်ညိမြုပ်နှံမှုလွယ်ကူလျင်မြန်စွာဝင်ရောက်နိုင်ရေးတို့ကိုထိခိုက်စေပါသည်။ထို့ကြောင့်အဂရိလိုက်စားမှုတက်ဖြစ်ရန်နိုင်ငံရေးစန္ဒ political will ပြင်းပြစွာဖြင့်ဇွဲလုံးလဝရိယဖြင့်လှုပ်ဆောင်ရန်လဲတန်ဓိဋ္ဌံချထားပြီးဖြစ်ပါသည်
။ဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာအဂရိလိုက်စားမှုတိုက်ဖျက်ရေးနေ့ထိမ့်မဲ့ပွဲမှာနိုင်ငံတော်သမ္မတကပေးပို့တဲ့တောင်းလာကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကဖတ်ကြားသွားတာပါ။နိုင်ငံတော်သမ္မတကအဂရိလိုက်စားမှုတိုက်ဖျက်နေခြင်းတစ်ဖက်မှာလည်းအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်တိုးလာတယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့ဝင်ပြန်ကြားရေးအဖွဲ့ခေါင်းဆောင်ဦးဟန်ညွန့်ကအခုလိုပြောပါရယ်။
2017နဲ့2018နှစ်နှစ်ကိုလိုက်စင်ပြီးတော့ကျွန်တော်တို့တင်ပြခြင်းပါတယ်။ဥပမာအဂရီလိုက်စားကြောင်ဖော်ပြတင်ကြတာဟာ2017က26 26ရှိပါတယ်။2018မှာလက်ရှိအချိန်ထိ42 40ဖြစ်ပါတယ်။နောက်တစ်ခါနိုင်စင်ဖော်ပြချက်တစ်ခုအနေနဲ့စီမံခန့်ခွဲရေးအုပ်ချုပ်ရေးလွှဲမမှုနဲ့ပတ်သက်ပြီးတော့2017မှာ356 356ရှိပါတယ်2018မှာ1458ဖြစ်လာပါတယ
်ဒါအပြင်မြေယာဆိုင်ရာတရားစီရင်ဆိုင်ရာနဲ့ပုဂ္ဂိုလ်ရေးဆိုင်ရာတိုင်ကြားစာတွေအရေးအတွက်ဟာလေ2018ခုနှစ်မှာတိတိတသာများလာတာကိုဥဝန်ညွန့်ပြောသွားတဲ့ကိန်းဂဏန်းတွေအားသိရပါတယ်ဒါပေမဲ့လက်ရှိစုံစမ်းစစ်ဆေးနေစဖြစ်ရည်နဲ့ပတ်သက်တဲ့အခြေအနေအသေးစိတ်ကိုတော့မပြောပါဘူး။အဂရိလိုက်စားမှုနဲ့ပတ်သက်လို့အထောက်ထားခိုင်လုံရင်အားလုံးကိုတိတိယယောက်အရေးယူမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါရယ်။ဘယ်တော့ကဘယ်နေရာမှဘာဖြစ်ခဲ့တယ်ဆိုတာတွေကိုပြောမယ်ဆိုရင်အရေးယူမှာဖြစ်တယ်လို့ဦးအောင်ကြီးကပြောပါရယ်
။တကယ်ကိုအရေးယူပြန်မှာပါ။အရေးယူချင်တာမှလက်ကိုရားနေတာပဲ။ဒါတကယ်ပြောရအောင်ဆိုရင်မကောင်းတဲ့စိတ်နဲ့မဟုတ်ပါဘူး။ကျွန်တော်တို့ကဒီလိုအရေးယူမှုတွေများများလုပ်နိုင်လေပြည်သူလူထုရဲ့ယုံကြည်မှုပိုရမယ်ဆိုတော့ကျွန်တော်သိတယ်ပြည်သူလူထုရဲ့ယုံကြည်မှုပိုရမှဒီအဂရိလိုက်စားမှုဟာယဉ်ကျေးမှုကြီးလို့ဖြစ်နေတဲ့ဥစ္စာကြီးကိုပြိုလဲသွားအောင်ကျွန်တော်တို့ကခုနကျွန်တော်မိန်ကောင်းနဲ့မှပြောခဲ့သလိုအဟုန်နဲ့ကျွန်တော်တို့ကတွန့်ထုတ်ပလိုက်နေကျွန်တော်တို့ကတဦးတယောက်ချင်းနဲ့သွားပြီးတော့လုပ်နေလို့တော့မရအောင
်ခိုင်လုံရင်ဘ누구ကိုမဆိုအရေးယူမှာဖြစ်တယ်လို့ဦးအောင်ကြီးကပြောပေမဲ့တပ်မတော်နဲ့ပတ်သက်တဲ့ကိစ္စတွေကတော့အခြေခံဥပဒေအရတက်ကသူ့ဘာသာကင်တွယ်လှုပ်ဆောင်ပြီးကော်မရှင်နေနဲ့ကင်တွယ်ခွင့်မရှိဘူးလို့ပြောပါရယ်လက်ရှိမှာတော့အစိုးရဌာနအသီးသီးမှာအဂရိလိုက်စားမှုတာစီကာကွယ်ရေးအဖွဲ့ Correction Prevention Unit CPU တွေကိုဖွဲ့စည်းဖို့တမရကခွင့်ပြုထားပြီးဖြစ်တာကြောင့်ဌာနဆိုင်ရာအသီးသီးမှာအကျင့်ပြတ်ချစားမှုတွေကိုအတိုင်းအတာတစ်ခုထိနိုင်ငံဝန်ထမ်းဥပဒေအရအရေးယူလှုပ်ဆောင်မှာဖြစ်ပြီးတိတ်ကြီးတယ်ဆိုရင်တော့ကော်မရှင်ကကင်တွယ်လှုပ်ဆောင်မှာဖြစ်တယ်လို့လဲကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောသွားပါတယ်ခင်ဗျာ
ကိုထအောင်ခန့်ပါရှင်ဒီကနေ့ကချင်အရေးလှုပ်ရှားသူတွေကိုထောင်ချလိုက်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်ကချင်ပြည်နယ်တွင်းတိုက်ပွဲတွေကြားပိတ်မိပြည်သူတွေလွတ်မြောက်ရေးလှုပ်ရှားတောင်းဆိုခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုစစ်တပ်ကတရားစွဲဆိုထားတာမှာတော့ဒီကနေ့ထောင်ဒဏ်နဲ့ငွေဒဏ်အတီးတီးချမှတ်လိုက်ပြီးဖြစ်ပါတယ်ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကနေလွတ်ဖို့တရုတ်မြန်မာနယ်စပ်မှာစစ်ဘေးရှောင်နေတဲ့ကချင်ဒုက္ခသည်8000လောက်ဟာလည်းရိတ်ခါပြတ်လတ်နေတဲ့အခြေအနေတွေနဲ့ကြုံနေရပါတယ်အခြေအနေတွေကိုစူးစီးပြီးတော့ VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါအသေးရဖြစ်မှုပုံမှန်900နဲ့တမတော်ကတရားစွဲဆိုခံထားရတဲ့ကချင်ဒေသတိုက်ပွဲတွေရရည်နဲ့စစ်ဘေးသစ်ပိမိပြည်သူတွေလူမျိုးရေးဥဆောင်လှုပ်ရှားမှု၃ဦးကိုမြစ်ကြီးနယ်တရားရုံးကနေဒီကနေ့အပြစ်သက်အမိန့်ချမှတ်လိုက်တဲ့အချိန်ဒီကတော့တရားကြားနာပွဲကိုတက်ရောက်ခဲ့တဲ့ကိုစတီဗင်ကခုလိုပြောပါတယ
်တရားရုံးကဒီနေ့တော့ထောင်ဒဏ်6လနဲ့ငွေဒဏ်15သိန်းတော့ဒီကနေ့ချလိုက်ပြီသူတို့ကို
ထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းတရားစီရင်ချက်ချမှတ်ခံစားရတဲ့ဥလွန်းဆောင်ဥစော်ချက်နဲ့တော်နံဘူးတို့အနေနဲ့အယူခံဝင်ရေးမဝင်ရေးမိသားစုတွေနဲ့လှုပ်ဖော်ကင်ဖက်တွေနဲ့တိုင်ပင်ပြီးရှေ့ဆက်လှုပ်ဆောင်သွားမယ်လို့သူကဆိုပါတယ်ဒီကနေ့တရားရုံးကလည်းစီရင်ချက်ချတဲ့ပေါ်တရားမျှတမှုအားနည်းနေတယ်လို့ကိုစီပင်ကအခုလိုဆက်ပြောပါတယ
်လို့တော့တရားမျှတမှုမရှိဘူးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆိုတာမရှိဘူးအားလုံးသမတော်ကိုဘယ်လိုမှမလွန်ဆိုင်တဲ့တရားသူကြီးတွေတရားရုံးကြီးရှေ့နေရှေ့ရက်ကြီးညာနေဆွေးရဟာပေါ်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီကတော့ဟောကောခြေနေမကောင်းမှုဆိုတဲ့အနေထားအားလုံးကစက်လို့လို့ရှင်ဘာမှလွန်ဆိုင်လို့မရတဲ့အခြေအနေပေါ်မှာစိတ်မှုပြည်သူများကိုလူမျိုးရံဖြေထုတ်ပြန်ကျူးကားတဲ့ကောင်းဆောင်တွေကိုထောင်ထမ်းချမှတ်တဲ့ဆရာတော့တော့ကောခြေနေဆိုးတဲ့တရားများတာမလို့ဟောမရှိတဲ့အနေထားဖြစ်ပေမဲ့
ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တပ်မတော်နဲ့ KIU တို့ကြားဖြစ်ပွားနေခဲ့တဲ့တိုက်ပွဲတွေကြောင့်ကားမိုင်းမြို့နယ်ကလိုင်တောင်ခူးရွာသား150ကျော်၊တနိုင်းမြို့နယ်အောင်လော့ရွာသား1000ကျော်၊အင်ဂျန်ရံမြို့နယ်ကရွာသား900ကျော်ဟာတိုက်ပွဲတွင်ပိတ်မိခဲ့ပါတယ်။ KPC ကချင်နှစ်ချင်းခရိယံတင်းရဲ့ဦးဆောင်မှုနဲ့သူဘာသာရေးဖွဲ့တွေလူမှုရေးဖွဲ့စည်းတွေကပိတ်မိနေတဲ့ပြည်သူတွေကယ်ထုတ်ဖို့အတွက်သွားရောက်ခဲ့ပေမဲ့လည်းဒေသခံတပ်မတော်ဖွဲ့တွေကလည်းဟန်ဆန်းမှုတွေနဲ့ကြုံခဲ့ရပါတယ်။တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြစ်ကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့သတင်းစာရှင်းလင်းပွဲပြုလုပ်စဉ်ပြောဆိုမှုတွေကြောင့်ကိုလွန်းဆောင်ကိုစော်ချက်နဲ့တော်နံဘူးတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကတရားလိုလုပ်ပြီးပုံမော့900တပ်မတော်တိုက်ခတ်ညှိနှိုင်းစေတဲ့ပုံမှန်နဲ့တရားစွဲဆိုခဲ့ရာကနေဒီကနေ့စီရင်ချက်ချခဲ့တာဖြစ်ပါတယ်။2013ခုနှစ်ကစပြီးတော့ကချင်ပြည်နယ်တွင်ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်စစ်ရေးတင်းမာလာနေတာပါ။
สิ่งที่ผู้ที่ไปขัดรูจ้าตีรักขันปีดูเรื่อยเต้นเนี่ยชีวิตเราสิบปีเต้นเช้าเนี่ยว่าเลยและสิ่งที่ยุ่งยากมันเนี่ยสามารถสิ่งที่สิบปีเช้าทุกขั้นตอนคนต้องขันฮะสันนิษฐานแค่จงตัวเนี่ยเรื่องกิบิสิตัวมุตตะคลันสันสงฆ์ก็เปลี่ยวว่าเลยสมมติว่าเนี่ยเป็นเช่าบ่ที่ขันซ่าส่งที่เป็นการศึกษาเต้นบ่อะไรก็เปลี่ยวเปลี่ยนเนี่ยเป็นที่มาเช่นชีวิตอ่ะคือที่นับสัตว์ชาวโลกก็รอเปลี่ยวก็ดาวก็ตามนี้เลยบ่ฉันรู
ကျွန်တော်တို့ရင်ဆိုင်ရတယ်ကျွန်တော်တို့ကဒီနေ့စီဝေးဆုံးချက်ဆက်အရတော့မြတ်စွာဘုရားချွေးနေနေကိုကျွန်တော်တို့ပြောပြပါတယ်ဆန္ဒရိက္ခာတင်တွင်ရရှိဖို့တရုတ်နိုင်ငံတွင်မှာရှိတဲ့ကယ်ဆယ်ရေးဖွဲ့တဲ့နဲ့ညှိနှိုင်းသွားရမယ့်အနေအထားရှိတယ်လို့သူကဆိုပါတယ် လာမယ့်ဒီဇင်ဘာ10ရက်နေ့လောက်မှာ နိပွန် ဖောင်သေးချင်းကတာဝန်ရှိသူတွေ ကချင်းပြည်နယ်ကိုလာရောက်မှာဖြစ်တဲ့အတွက် ဒုက္ခတေသခန်းနေသူတွေရိတ်ခါပြလာမှုပြဿနာရေးကိုဆွေးနွေးဖြေရှာသွားမယ်လို့လည်းသူကဆိုပါတယ် ဆစ်ရှောင်းတွင်နေတဲ့မူလနေရက်က3ရှောင်းလာတာ6နှစ်ကျော်လာပြီဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ KIU တို့ကြားတိုက်ပွဲလျှော့ချပြီးတော့နိုင်ငံရေးရဆွေးနွေးဖို့ကြိုးစားနေပေမဲ့လည်းတိတာတဲ့သိုးသွဲမှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစစ်ရေးသိမ်းမှနေစေဖြစ်ပါတယ် လက်ရှိတရုတ်မြန်မာနယ်စပ်နဲ့ကရင်အူထိန်းချုပ်နယ်မြေမှာစစ်ရှောင်း6000လောက်ရှိနေပြီးတော့အစိုးရထိန်းချုပ်နယ်မြေထဲမှာစစ်ရှောင်း6000ခန့်ရှိနေတယ်လို့ဒုက္ခသက်ကော်မတီတွေကပြောပါတယ်ခင်ဗျာ
နိုင်ကိုအိမ်ပါရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြည်ပြင်းမှာပဲVOAမြန်မာပိုင်းရဲ့TV အစီအစဉ်ကိုည9:00ကနေ9:00ခွဲအထိအေရှာ77ဂျိုရုကနေတိုက်ရိုက်လွှင့်ထုတ်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြင်ညာပေးပါမယ်ရှင်
ကနေနိုင်ငံမှာထိန်းသိမ်းခံထားပြီးအမေရိကန်ကိုလွှတ်ပြောင်းပို့ဆောင်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တရုတ်စစ်တွေလုပ်ငန်းကြီးဖြစ်တဲ့ဟွာဝေးကုမ္ပဏီထိတ်တန့်အမှုဆောင်ရရှိကိုဟန်ဖန်ကန်နဲ့လွှတ်ပေးသိမ်းမသိဒီနေ့တရားဥပဒေမှာကြားနာမှာဖြစ်ပါတယ်ဟွာဝေးကုမ္ပဏီထူထောင်သူရဲ့သမီးလက်ဖြစ်ဗန်နာရီဌာနအကြီးအကဲဖြစ်တဲ့မန်ဝမ်ဂျိုကိုစနေနေ့ကပဲဗန သမ္မတဒေါ်နယ်ထရန့်ကခန့်အပ်ဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တရားဝင်ကြေညာချက်ကတော့သမ္မတကတွစ်တာလူမှုကွန်ရက်ကနေဒီနေ့ကြေညာမယ်လို့လည်းခန့်မှန်းရပါတယ်။ယမန်နိုင်ငံညဉ့်ညဲဆွေးနွေးပွဲမှာဆွေးရကအလေးနဲ့ထားမထားဆိုတာဒီနေ့ဆုံးဖြတ်မဲ့အကြောင်းဟူတီတပုန်တွေကပြောလိုက်ပါတယ်။ဆွေးနွေးပွဲဝင်မလေးပေမဲ့ဆွေးနွေးနိုင်ငံကဆွေးနွေးပွဲဒီမှာတစ်ဖက်ကအလေးနဲ့ဘလောက်ထားတယ်ဆိုတာကိုဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းတပုန်ပြောခွင့်ရကမနေ့တုန်းကပဲပြောဆိုလိုက်တာပါ။မြန်မာနိုင်ငံကစီးရီးပစ်ကတ်တွေကြုံနေရတဲ့ကချင်ပြည်နယ်ကထောင်နဲ့ချီတဲ့အမျိုးသမီးတွေနဲ့မင်းကလေးငယ်တွေဟာအိန္ဒိယတရုတ်နိုင်ငံကိုတရားမဝင်ပို့ဆောင်ပြီးတရုတ်နိုင်ငံသားတွေရဲ့ဇနီးမယားအဖြစ်အတင်းအကျပ်လက်ထပ်ခံတာရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကသုတေသနလေ့လာချက်အသစ်ကဖော်ပြပါရတယ်။ဂျွန်ဟော့ပကင်းစ်ဘလွန်ဘတ်တက်တို့လူလူကျန်းမာရေးဌာနရဲ့သုတေသနလေ့လာချက်အရတရုတ်နိုင်ငံမှာဇနီးမယားအဖြစ်နဲ့အတင်းအကျပ်ပေးစားခံရတဲ့မြန်မာနိုင်ငံကအမျိုးသမီးခမန်းကြီး9500ထိရှိတဲ့အကြောင်းဖော်ပြခဲ့တာပါ။တရုတ်နိုင်ငံမှာတော့အမျိုးသားဥယျာဉ်ထက်အမျိုးသမီးဥယျာဉ်က33သန်းလောက်ယုံနေနေတဲ့အတွက်လိုအပ်ချက်တွေရှိနေတာပါ
။သတင်းချင်းချုပ်ကိုကိုအောင်လင်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခြင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညက်နေခြင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
။